ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့နယ်၄မိုင်ခန့်သာဝေးတဲ့ဖလူကြီးဖလူလေးရွာအနီးမှာဖြစ်နေတဲ့ဒီမြမစစ်တပ်နဲ့ DKPA တိုက်ပွဲတွေအတွင်းအတင်းအကျပ်ပေါ်တာဆွဲမှုတွေအတင်းအကျပ်ကားတွေကိုချောဆွဲမှုတွေကိုပါလုပ်နေတဲ့အကြောင်းဒါပြင်ဒီလိုပေါ်တာဆွဲရမှာနှင်းပတ်နှိပ်စက်မှုတွေပါခံနေရတဲ့အကြောင်းဒေသခံတွေကပြောပါတယ်ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာလည်းပေါ်တာဆွဲတာတွေကြောင့်ပိုပိုများလာတယ်လို့ဆိုပြီးတော့ထိုင်းချေဆိုင်ဗီယိုသတင်းတောင်မတ်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်
DKBA နဲ့မြန်မာစစ်ဆွဲရဲ့တိုက်ပွဲတွေကြောင့်ကောမြန်မာစစ်တပ်ရဲ့ပေါ်တာဆွဲမှုကြောင့်ကောဒုက္ခသည်အများအပြားထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာပြီးမနေ့ကတော့ပေါ်တာဆွဲခံရတဲ့ရွာသား20လောက်ထဲက2ဦးပြန်လည်ထွက်ပြေးလာကြောင်းရွာသားတွေကပြောပါဗျ။အဲ
ကျွန်တော်တို့ဒီမှာဖလူရွာပေါ့နော်ဒီစစ်တပ်ကနေပြီးတော့ပေါ်တာဆွဲရတယ်မှာပေါ်တာဆွဲရတဲ့အချိန်မှာဟို5ရောက်လောက်ပေါ့ကျွန်တော်တို့ပြန်ဆွဲရတယ်မှာအခု2ရောက်တော့ဒီတော့ထွက်ပြေးလာတယ်ဒီမင်းလည်းပဲရွာနေပြီးတော့ဒီဖလူတောင်ထိပ်ပဲအဲတောင်ထိပ်ကိုမှဆိုင်းအိတ်တွေထိုင်နေနောက်ပြီးတော့ဟိုရေတွေဆင်းကခိုင်းနေကြတနေ့ကမနာအောင်ခိုင်းနေမှခဏနဲ့ကဏ္ဍတွေရောမှလက်ပြင်းထိုးတာတွေအားရရှိတယ်တနေ့ကိုသမင်းမှဟိုတနက်လောက်ပဲစားခါကျနှလုံးသုံးလောက်ပဲစားရတယ်တချို့တနေ့ကျတော့ဒီမှာအိမ်မှာရှိနေတယ်တောင်အောင်ဒီမှာရှိနေတယ်အဲရတော့ခေါ်ရတာမှတောင်အောင်တဲတွေမှာရှိနေတဲ့လူတွေပေါ့နော်
အခုဆိုရင်တောတောင်တွေထဲမှာအလုလုနေသူတွေလည်းမနေရတော့ပဲထွက်ပြေးလာကြအောင်စပားတွေပြောင်းနေတဲ့ပိုးရမှာအသုံးပြုတဲ့ထော်လာကြီးတွေလည်းချောဆွဲခံနေရကြအောင်ဆက်ပြောပြပါတယ်
အဲတော်တော်ကြောက်နေကြတယ်ပါအမကြီးဒီမှာထွက်ပြေးတဲ့လူတွေလည်းပြေးကြတယ်ယောက်ျားလေးဆိုရင်ဒီဆက်မကောင်အကုန်လုံးကူးလာကြတယ်မနေတော့ဆိုရင်ဒီမှာဟိုဘက်ကမှတုံးနေတဲ့ဒီဟိုလွတ်ထည်တွေနီးအဲလွတ်ထည်တွေကစားဒီထူလာကြီးပေါ့ဒီဆက်မကောင်အကုန်လုံးကူးပြီးတဲ့ချောဆွဲမှကြောက်လို့ပေါ့နော်ဟုတ်ကဲ့ဆွဲတယ်မှာတို့တည်းဆန်အိတ်တွေပါဒီပါဒီအဖလူတောင်ကြီးကြီးကိုတို့ကပို့ခိုင်းတယ်မနေ့ကဆိုရင်ကားဒီမှာ58စီလောက်ကိုချောဆွဲသွားပြီးအဲ့ကိုဟိုမှာရေခါတွေပို့ခိုင်းတယ
်စစ်ပွဲတွေဖြစ်နေတဲ့အတွက်ပြည်ပြည်လည်လည်နဲ့ဖြည့်ရှင်းကြဖို့အတွက်ရွာသားတွေကလိုလားနေကြပါတယ်မြန်မာစစ်ဆိုရဘက်ကပြဿနာကိုအေးအေးချမ်းချမ်းနဲ့တွေ့ဆုံဆွေးနွေးဖြေရှင်းတဲ့နည်းကိုသုံးစီလိုကြောင်းရွာသားတွေကဆိုပါတယ်
။ဆိုရတယ်ဆိုရင်တော့ကြာခုဒီလိုရွာသားတွေပေါ်နည်းနည်းချင်းဟိုအနိုင်ပြုကျင့်တာတော့မလုပ်ပြေချင်ဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့မှာတို့ဟိုစစ်ကြည့်လို့လည်းရှောင်ဝရှားနေတယ်ကျွန်တော်တို့ဆုံးချုံလာတာတွေလည်းအများကြီးဘူးလို့အနိုင်ပြင်းပြီးတော့ခိုင်းတာတွေလည်းတော်တော်လေးကိုရုပ်ထိုးတယ်။ကျွန်တော်တို့တရားတွေမလုပ်ပြေချင်ဘူး။ကျွန်တော်အနေနဲ့ပေါ့နော်ဒီဘုရားမူကြီးတန်းရှိကိုပဲကျွန်တော်ဟိုပြောချင်တယ်ပေါ့နော်။ကျွန်တော်တို့ဒီဖလူဒီသားမှာရှိနေတဲ့ဒီလူတွေဆိုရင်အတော်လေးကိုဒီစီပီစစ်တယ်လည်းပြင်တယ်တော်တော်လေးကိုလည်းခံစားနေရတယ်အဲကြောင့်မလို့ဟိုကိုအာနာဒီရဲ့အတွက်တော်လန်တဲ့လူတွေအမြင့်ပြုတ်ရှင်ဆုံးရေးရှင်မုန်းရေးကိစ္စကိုမလုပ်ဖက်နဲ့ဟိုအားလုံးကတိုင်းသားတွေနဲ့ဟိုပြည့်စုံပြီးတော့တန်တန်မြေမြေပြည်နိုင်နဲ့ဖြည့်ချင်းလိုက်တာတတ်မတော်လည်းကောင်းတယ်တိုင်းသားကောင်းဆောင်အတွက်တွေလည်းကောင်းတယ်ကျွန်တော်တို့ပြည်သူအတွက်တွေလည်းဟိုအဆင်ပြေတယ်အခုဆိုရင်ကျွန်တော်တို့မှပုဂံတွေလည်းဆုံးချောတယ်မိသားစုတွေလည်းဒီမှာဖက်ကြီးရတယ်တော်တော်လေးကိုတက်ခါရောက်နေတယ
်ပြစ်ခတ်မှုတွေအတွင်းလက်နက်ကြီးစားတွေထိမှန်သူတွေလည်းရှိတယ်လို့ကိုရွာကိုပြန်ပြီးကြံခဲ့တဲ့ပစ္စည်းလေးတွေတည်ယူသူတွေကိုလည်းပြစ်ခတ်မှုတွေလုပ်ခဲ့ကြအောင်ရွာသားတအုပ်ကဆက်ပြောပြပါဗျ။အ
ေးကျွန်တော်တို့အဲ့ဒီနေရာမိသားစုတွေဒီမှာနေထဲမှာလုံးလုံးနေကြတယ်နော်။လုံးလုံးနေကြတဲ့ခါမှာဒီမှာအစ်ဒီတယောက်ကကျော်ရဲအောင်မှာတော်ရဲကဒီဒီရွာထဲရောက်နေပြီဆိုတော့ကြောင်ရွှေ့ဆိုတော့ကျွန်တော်တို့ကြောင်ရွှေ့တယ်။အဲ့ကြောင်ရွှေ့တဲ့ချိန်မှာကလေးတွေကနည်းနည်းနောက်ကျပါတယ်။နောက်ကျပါတဲ့ခါမှာဒီမှာအဖြစ်ခံရတယ်။ကျွန်တော်သားတွေအားလုံး6ယောက်ပေါ့။အဲ့6ယောက်ထဲကိုလုံးပြီးကြတယ်။ဒီယောက်ကတော့ဒီပကုံးမှာပဲရပါလေ။အဲနောက်ကျွန်တော်ကကလေးတွေမရောက်လာလို့ပြန်လိုက်သွားတဲ့အခါမှာကလေးတွေပြန်ခဲ့တဲ့ပစ္စည်းတွေကိုကျွန်တော်ပြန်ဖောက်ယူတဲ့အချိန်မှာကျွန်တော်က6ချက်9ချက်လောက်ဖြစ်တယ်ပေါ့။အခုကျွန်တော်တို့သိရတဲ့လောက်ဆိုရင်အဲဒီကျွန်တော်တို့ပြစ်ခတ်တဲ့နေရာဘလူးနဲ့မြေလက်ပိုင်းကျောင်းထဲမှာကျောင်းထဲကနေပြစ်နေတာ။အဲဒီနေရာစစ်တပ်ထိုင်နေတဲ့နေရာပါပဲ။ဒါပေမဲ့ဘလူးပြစ်တယ်ဆိုတော့ကျွန်တော်အတိအကျမပြောနိုင်ဘူးပေါ့လေ
။နှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေသေးကြောင်းကရင်ပြည်နယ်ကော့ကရိတ်ဝလီမြစ်တာလေးမြိုင်ဘက်မှာတိုက်ပွဲတွေအများအပြားဖြစ်နေတယ်လို့လည်း DKPA တပ်မတော်ကအခုလိုပြောပြပါဗျ။အဲ
မနေ့ကဟိုမြစ်တာလေးမြိုင်ကလေမြစ်တာလေးမြိုင်ကဒီမြောက်ဒီနယ်ဆိုတမန်လာမဝေးတော့နော်။ဟိုတောက်ဆော့ပြည်တယ်မှာဘူးလက်ဝလီနဲ့ပြည်နေကြနော်။နောက်တော့ကော့ကရိတ်နဲ့ဒီမြောက်ဒီကျမ်းကလေလေးနေရာမှာပြည်တယ်နော်။အဲမြစ်ပြည်ကပြည်တယ်မြိုင်
ရွာသားတအူးကတော့ထိုင်းနိုင်ငံဘက်ချမ်းကဒုက္ခသည်တွေနေတဲ့နေရာကပါလက်နက်ကြီးတန်တွေပြစ်ခတ်တန်တွေကြားနေရကြောင်းကိုလည်းပြောပြပါဗျ။တ
ိုက်ပွဲချင်းများမှာဟိုဒီနေ့မနေ့9နိုင်လောက်ကနေပြီးတော့6နိုင်လောက်ထိကိုရေပြည့်ကူမှာတော့လက်နက်ကြီးတန်တွေကြားရတယ်မို့ရေပြည့်ကူရေပြည့်ကူဒီမြောက်ရီမြို့နယ်ဒီဖလူကြီးနယ်ကြီးပေါ့
။ထိုင်းပြည်မှာနေဆက်မှာမြန်မာအစ်စ်ဆိုရတက်တွေနဲ့နေကြဆောင်တက်ကိုလက်မခံတဲ့ DKBA တက်တွေတိုက်ပွဲဖြစ်တာဟာတလားပြည့်တော်မှာဖြစ်ပါတယ်။ပြီးခဲ့တဲ့9ရက်နေ့ကစပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပြီးတဲ့နောက်နိုဝင်ဘာလ10ရက်နေ့ကနေစခဲ့တဲ့တိုက်ပွဲတွေကတော့ဒီကနေ့အထိပြီးဆုံးသွားခြင်းမရှိဘဲဆက်လက်ဖြစ်ပွားမဲ့အခြေအနေတွေတွေ့နေရကြောင်းဒေသခံတွေကပြောပြပါတယ်ရှင်။